စကိုင်းတိုင်းရင်းမပင်ခရိုင်ရင်းမပင်မြို့နယ်လက်လှုပ်ကြေးရွာအနီးမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ရွာသားသုံးရာလောက်ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဖေဖော်ဝါရီလ16ရက်နေ့ဗုဒ္ဓဖူးနေ့ကတိုက်ပွဲထဲမှာလည်းစစ်တပ်ဘက်ကရဟယင်မှာတုံမီတိုက်ခိုက်ခဲ့တဲ့အတွက်အခုလိုထွက်ပြေးနေကြရတာပါ။ရင်းမပင ဖေဖော်ဝါရီလ16ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ခဲ့တာပါဒီကနေ့တော့တိုက်ပွဲမရှိပေမဲ့စစ်ရေးတင်းမာနေတဲ့အနေအထားရှိတယ်လို့ရင်းမပင်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်
သူတို့ဒီရရင်ပေါ့နော်ရရင်တုံးပြီးတော့ဒီလာပြီးပြစ်သွားတာပေါ့ဗျအဲ့မှာရရင်ပေါ်ကနေပြီးတော့ဘုံကြီးကျဲတယ်နောက်တစ်ခုကဒီလက်နဲ့ဒီလက်နဲ့ငင်းနေနဲ့ပြစ်ခတ်တာတွေရှိတာပေါ့ဗျအဲ့ဒီသူတို့ရဲ့ပြစ်ခတ်မှုကြောင့်ကျွန်တော်တို့ဒီခရိုင်ဦးပေါင်း PDF ဖွဲ့တွေကဒီထိခိုက်ကြဆုံးတာတွေမရှိဘူးဘာလို့ဒဏ်ရာရဲဘော်တွေလည်းမရှိပါဘူးလက်ရှိနေသားကတော့ငြိမ်နေတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်ဒီသူတို့ဘက်ကနေပြီးတော့စီးရဲလှုပ်ရှားမှုတွေရှိတယ်ဆိုလို့ရှိရင်ကိုတို့ဒီကကံခုကံကာကွယ်ရေးတပ်ဖွဲ့တွေကလည်းဒီပြန်လည်ပြစ်ခတ်ရမယ့်အပိုင်းကြီးကိုလိုမှာတာဝန်ရှိတဲ့အတွက်ဒီမပေါ်ပေါ့နော်ဒီအချိန်လေးဟာစီးတင်းမာနေတဲ့အချိန်မျိုးတော့ကိုလိုပြောလို့ရတာပေါ့
စစ်ကောင်စီဘက်ကတော့ရင်းမပင်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရင်းမပင်နယ်ထဲမှာစစ်တပ်စစ်ကြောင်းတွေတွာလာလှုပ်ရှားနေပါတယ်မနေ့ကနေကြောင်းကနေပါတိုက်ခိုက်တာကြောင့်လက်လုတ်ကြီးရွာသား300လောက်ဘေးလွတ်ရာကိုထပ်ပြေးတင်းရှောင်နေရတယ်လို့လက်လုတ်ကြီးရွာသားတူဦးကပြောပါတယ်
ကျွန်တော်တို့ဒီမှာလူကြီး300လောက်ရှိတာအကုန်လုံးကိုပြေးနေတာဟိုဘက်200ကြည့်ရပေါ့ဗျာဟိုဘက်ဒိုးနဲ့မျိုးနဲ့ဝေးရပေါ့ဒီဘက်မှာတော့ဒီနေ့ကတော့ဘလို့ထိုးတယ်မကြောက်စင်ရားတွေဖြစ်တယ်ဆိုလို့ရာဒီရပြည်ပြည်ကတော့အကုန်လုံးပြေးနေရတယ်အိမ်မှာမကတ်နိုင်ဘူးလေအလုံးကိုပြေးနေဒီမှာလှုပ်နေတယ်အုံပြစ်ထားခဲ့ရတယ
်ရင်းမပင်ခရိုင်ထဲမှာပါတယ်ကဏီပလဲရင်းမပင်မြို့နယ်တွေကိုစစ်ကောင်စီကမကြောက်ကနဆိုသူလိုနေမြေရှင်းလင်းတဲ့စစ်စင်ရေးတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းမကြာခဏထိတွေ့တိုက်ပွဲတွေဖြစ်လေရှိပါတယ်။အနောက်မြောက်တိုင်းစစ်ဌာနချုပ်ခြေဆိုင်တဲ့မုံရွာမြို့နယ်နီးကပ်တဲ့ရင်းမပင်နဲ့ပလဲမြို့တစ်ဝိုက်ကိုစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်တာတွေလည်းရှိနေတာပါ။ပလဲမြို့နယ်ထဲမှာဆိုရင်လည်းစစ်ကောင်စီရဲ့နေမြေရှင်းလင်းမှုအတွင်းနေအိမ်တွေမီးလောင်ကျွမ်းခဲ့တဲ့အတွက်ရာနဲ့ချီတဲ့နေအိမ်တွေမီးလောင်ဆုံးရှုံးပြီးထောင်နဲ့ချီတဲ့ဒေသခံတွေအိုးမဲ့အိမ်မဲ့ဖြစ်နေပါတယ်ခင်ဗျာ။